ဆရာကိုနီရဲ့2008အခြေခံဥပဒေကိစ္စနဲ့ပတ်သက်ပြီးတော့ဒီဥရောပနိုင်ငံတွေမှာလေဆရာဆွေးနွေးနေတာကြီးကြားလို့ပါအဲ့ဒါလေးနည်းနည်းလောက်သိပြစေခင်ဗျာ
ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံဆရာဥပဒေကအစတည်းကဒါဒီမိုကရေစီနိုင်ငံကိုတည်ဆောက်မဲ့ဖွဲ့စည်းပုံဆရာဥပဒေမျိုးမဟုတ်ဘူးပေါ့ဗျာတပ်ပရောကနေပြီးတော့နိုင်ငံတော်အာဏာကိုရသက်ပံထိတ်ချုပ်နိုင်အောင်စီစဉ်ရေးဆွဲထားတဲ့ဥပဒေဖြစ်နေတယ်ဗျာအဲ့တော့ဒီဥပဒေကိုဘယ်လိုပြင်ရမလဲဆိုတဲ့နီးလန်းကိုရှာတာပါပဲအဲ့တော့အဲ့ဒါလိုကျွန်တော်ရှာတဲ့အခါကျတော့ဒီမှာတော်တော်များများပညာရှင်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါကျတော့အမှန်တန်ကောင်းတဲ့စကားလုံးတစ်လုံးကျွန်တော်တို့သိရတယ်ပေါ့ဗျာအင်္ဂလိပ်လိုပြောရင်တော့ informal way တဲ့ဆို formal way ဆိုတာကတော့ဒါနီလန်းတကျပြင်တာပေါ့ဗျာအဲ့တော့နီလန်းတကျပြင်ဖို့ကြိုးစားတဲ့အခါမှာပြင်လို့မရလို့ရှိရင်တော့ informal way ကိုရောက်သွားလိမ့်မယ် informal way ဆိုတော့တော့နီလန်းတကျမဟုတ်တော့ပုံစံတကျမဟုတ်တော့သတ်မှတ်ထားတဲ့စီမင်းစည်းကမ်းအတိုင်းမဟုတ်တော့ပြင်ဆင်ခြင်းဆိုတဲ့ဘက်ကိုရောက်သွားမယ်ပေါ့ဗျာအမျိုးမျိုးဖြစ်နိုင်နေပေါ့ဗျာအဲ့ဒါတော့သူမှသတ်မှတ်ချက်မရှိတော့ဘူးပေါ့လေအဲ့တော့ဒါလေးတစ်ခုကျွန်တော်တို့ဆွေးနွေးတယ်ပေါ့ဗျာအဲပြီးတော့ဒီကနေ့ကျွန်တော်တို့ဥရောပပါလီမန်မှာကျွန်တော်တို့တချို့တာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဝင်ရတယ်ပေါ့ဗျာအဲသူတို့နဲ့လည်းကျွန်တော်တို့ဒီအကြောင်းဆွေးနွေးပြတယ်သူတို့ကလည်းဒါကိုသတိပြုမိတယ်လက်တွေ့မှာတော့ဒီရွေးကောက်ပွဲမတိုင်မီပြင်ဖို့ကိစ္စအတော်လေးခဲယဉ်နေပေါ့ဗျာအဲ့တော့ရွေးကောက်ပွဲပြီးမှဒီကိစ္စဆက်လုပ်ရင်လည်းရပါတယ်လို့လည်းသူတို့ပြောကြတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းမေးခွန်းနေကျွန်တော်ဒီနေ့မေးခဲ့ပါတယ်တကယ်လို့ရွေးကောက်ပွဲပြီးသွားရင်တော့အဲ့ဒီရွေးကောက်ပွဲမှာပြည်သူလူထုပေးတဲ့စန္ဒကို honor လုပ်ပါမလားအတိအမှတ်ပြုပါမလားလက်ခံပါမလားပြည်သူစန္ဒအတိုင်းလက်ခံပြီးတော့အဲ့ဒီအပြောင်းအလဲကိုဆက်သွားပါမလားအဲ့တော့ဥရောပပါလီမန်ကဘယ်လိုယူဆသလဲကျွန်တော်ဒီမေးခွန်းလေးလေးလည်းမေးတယ်ပေါ့ဗျာ
ဟုတ်ကဲ့
သူတို့ကလည်းဒါသွားရပါပေါ့ဆိုတော့အဲသွားရပါပေါ့ဆိုသူတို့သွားမယ်ဆိုတဲ့ဟာကိုခင်ဗျားတို့ဘက်ကဘာလုပ်မှာတော့သူတို့ကတော့ဒါ resolution တွေပါလေလုပ်မယ်အဲသူတို့စီဝေးလုပ်ပြီးတော့ဒီဟာဆုံးဖြတ်ချက်ချပြီးချင်ညာချက်ထုတ်မယ်ပါညာဒီကနေ့တော့ကျွန်တော်ကိုအဲ့ဒီလောက်ပေါ့ဗျာဒါ small promise ပေါ့ဒီပါတယ်
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီလိုပါဆရာရေကျွန်တော်တို့ဒီမြန်မာနိုင်ငံအခုပြုပြင်ပြောင်းလဲရေးဆိုတဲ့ကဏ္ဍမှာပေါ့နော်ဥရောပသက်မှတ်ကဒီဥရောပနိုင်ငံတွေရဲ့ပအဝင်ပတ်သက်မှုကတော်တော်လေးများနေတာတွေ့ရတယ်လေအဲ့တော့ဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကြတော့သူတို့ရဲ့ဒီစိတ်ဝင်စားမှုသူတို့ရဲ့ကူညီပံ့ပိုးမှုဘယ်လောက်ရှိလာနိုင်မလဲ
ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ဒီနေ့ဆွေးနွေးဖြစ်ပါတယ်သူတို့ကတော့အများဆုံးမေးတာဘာလုပ်ပေးရမလဲကိုမေးတာပေါ့ဗျာအဲ့တော့ကျွန်တော်ကဘာလုပ်ပေးရမလဲလို့ပြောရတော့အောင်ဆရာလုပ်နိုင်တဲ့အဆင့်ကျွန်တော်မှမရှိဘူးဗျကျွန်တော်ကကျွန်တော်တို့ဗမာပြည်မှာဘာဖြစ်နေတယ်တော့တကယ်ပြည်သူလူထုကဗျာအပြောင်းလဲကိုအရန်လိုလားနေတယ်ဗျာအဲ့ဒီပြည်သူလူထုရဲ့ဆန္ဒအတိုင်းလိုက်ပြီးတော့တင့်မြအောင်ပြောင်းလဲပေးရင်အဆင်ပြေသွားမယ်အဲသို့တော်ဒါကိုအရန်ဟန်တားနေမယ်ထိတ်ချုပ်နေမယ်ဆိုရင်ပောက်ကွဲမှုတွေဖြစ်လာနိုင်တယ်ခင်ဗျားတို့ဒါတွေကိုမစင်စားဘူးလားဒါတွေနဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့အာဏာပိုင်တွေကိုခင်ဗျားတို့ဘယ်လိုအကြံပေးဖို့ဘယ်လိုဖိအားပေးဖို့ခင်ဗျားတို့စဉ်းစားနေတယ်လဲကျွန်တော်တို့မေးခွန်းတွေတော်တော်များများမေးပါတယ်
ဟုတ်ကဲ့ဟိုအထူးသဖြင့်ပေါ့ဆရာဦးကွန်ကြီးရေဆရာလည်းကြားမှာပေါ့နော်ဒီလပိုင်းနေမှာဘာဖြစ်သွားလဲဆိုတော့ဒီဥရောပသက်မှတ်ကနေပတ်သက်လို့ပုံရိပ်ကနည်းနည်းမကောင်းဖြစ်သွားတယ်လေဥမာဒီចောင်းသားတွေဟိုဟလာတပိတ်ပြုတ်ခွဲတဲ့အခါမှာလေဒီရဲတွေဟလာဥရောပသက်မှတ်ကဒီတင်နှန်းပေးထားတယ်ပေါ့ဗျာ
ဆိုတော့တင်နှန်းက
ပေးတယ်ဗျာအရင်စေစုကပုံမှန
်
နေနေတယ်ပေါ့နော်အဲ့တော့ဒါမျိုးတွေနဲ့ပတ်သက်တော့တို့အနေနဲ့ဘယ်လိုဆက်ပြီးတော့ပေါ့နော်ပြုပြင်ပြောင်းလဲလုပ်မလဲတို့အနေနဲ့ရောဒီပေါ်မှာဘယ်လိုသုံးသပ်မိလဲဒါရောပြောပြသေးလား
ကျွန်တော်ကအဲ့ဒီအကြောင်းကိုတော့အဲ့ဒီခေါင်းစဉ်နဲ့မပြောပြဘူးကျွန်တော်ပြောပြတဲ့ခေါင်းစဉ်ကခင်ဗျားတို့အများကြီးအကူအညီတွေပေးနေတယ်အဲ့ဒီအကူအညီတွေကအရာမထင်ဘူးအဲဒါကိုကျွန်တော်တို့တင်ပြတော့သူကလက်ခံတယ်အခုကျွန်တော်ရှေ့ကိုဆက်သွားဖို့ပြောတာအဲ့ဒီခင်ဗျားတို့တလောက်အကူအညီတွေပေးနေတာအရာမထင်လို့အခုကျွန်တော်ကတကယ်အရှိတရားအဖြစ်ပံတွေကိုပြောပြဖို့လာတာပါလို့ကျွန်တော်ကဒီလိုပြောတယ်သူတို့ကဟုတ်ပါပြီတဲ့ဘာလို့ကျင်တယ်လဲပဲသူတို့ကမေးတယ်ဘာလို့ပေးရမလဲပဲမေးတယ်ကျွန်တော်တို့နိုင်ငံမှာဘာလိုအပ်နေသလဲဟလာအခုက rule of law လိုနေတယ် free and fair election ဒါလိုနေတယ်ဆိုတော့သူကအဲ့ဒါတော့ဂရိပေးတယ် free and fair election ဖြစ်ဖို့အတွက်လိုအပ်တဲ့သူကြီးညာချက်တွေထုတ်မယ်ဒီအတွက်လည်းသူတို့ကဥကြည့်ဖို့အဖွဲ့အစည်းတွေလွတ်ပေးမယ်လွတ်ဖို့လည်းစီစဉ်နေပြီသူကဒါပြောတဲ့တစ်ချက်နောက်တစ်ချက်ကျွန်တော်က request လုပ်တယ်ဟုတ်ပြီခင်ဗျာဒီရွေးကောက်ပွဲကြီးက free and fair ဖြစ်တော့ဒီရွေးကောက်ပွဲကပေါ်လာတဲ့ result ကိုတကယ်လို့များစစ်တပ်ဖက်ကသဘောမတူဘူးဆိုရင်တော့ကျွန်တော်တို့ဘာလုပ်ကြမှာလဲ1990 election မှာလည်းတခါတလေဂျုံခဲ့ဘူးပြီဒီအကြောင်းလေးတွေကျွန်တော်တို့ဆွေးနွေးပြတယ
်အခုကတော့ဒီကိစ္စတွေပြောနေတဲ့မှာလေဟိုဘယ်အဆင့်နေလောက်ထိဆရာတွေ့ခွင့်ရခဲ့လဲဒီဥရောပ
ကျွန်တော်တို့ကတော့ဥရောပပါလီမန်မှာအဓိကကျွန်တော်တို့ဆွေးနွေးခဲ့တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာအခုလို့ပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပါ